မြန်မာနိုင်ငံမှာနိုင်ငံခြားယင်းနှိမ့်မြှုပ်နှံသူတွေလာရောက်ယင်းနှိမ့်မြှုပ်နှံချဖို့အထူးသဖြင့်ရေနံနဲ့သဘာဝဓာတ်ငွေကန္တမှာယင်းနှိမ့်မြှုပ်နှံချဖို့မြန်မာစစ်ကောင်စီအခြေခံဗိုလ်ချုပ်မှုကြီးမြောက်လန်ကစက်တင်ဘာလ9ရက်နေ့ဗုဒ္ဓဟူးနေ့မှာဖိတ်ခေါ်ခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကကျင့်ပါတဲ့ရှေ့ပြားစီးပွားရေးဖိုရမ်မှာစစ်ကောင်စီအခြေခံကနိုင်ငံခ က်ရှိကြောင်းလည်းကျွန်တော်ပြောကြလိုပါတယ်
။ရုရှားနိုင်ငံဗလာဒီဗော့စတောမှာကျင်းပတဲ့အရှေ့ပြိုင်စီးပွားရေးဖိုရမ်မှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမင်းကွန်းပြောတဲ့အထက်မှာမြန်မာနိုင်ငံကိုပြည်ပကလာရောက်ရင်းနှီးမြှုပ်နှံချဖို့ဖိတ်ခေါ်ခဲ့တယ်လို့ပဲအမေရိကန်ဒေါ်လာအစတရုတ်ယွမ်ငွေရုရှားရူဘယ်နဲ့အိန္ဒိယရူပီငွေကြေးတို့နဲ့အစတို့အသုံးပြုနိုင်ရေးလည်းအကြံပြုလိုက်ပါတယ်မြန်မာနိုင်ငံကစိုက်ပျိုးထုတ်ကုန်တွေရုရှားကိုတင်ပို့နေတယ်လို့ရုရှားကနေလဲစွန့်အင်ပြန်လဲတင်သွင်းနိုင်ဖို့လုပ်နေတဲ့အကြောင်းမြန်မာစစ်ကောင်စီအကြီးအကဲကပြောဆိုခဲ့ပါတယ်ရှင်